အေရဝတီဒေတာကြီးလက်ပတ်တာမြို့နယ်ကံပေရွာမှာဒီကနေ့မနေ့အစောပိုင်းကစတင်ပြီးတော့မီးလောင်ကျွမ်းတာကြောင့်ရွာရဲ့အချက်ကြာကြတဲ့ဈေးဆိုင်တန်းတွေအပါအဝင်အင်ချီနေရာကျော်မီးလောင်ကျွမ်းသွားပါတယ်။ဒီမီးစတင်လောင်ကျွမ်းတာကိုတော့စုံစမ်းစစ်ဆေးနေဆဲရှိပြီးတော့လောလောဆယ်မှာမီးပေးတင်သူတွေကိုဖုန်းကြီးကနေပြီးတော့ဇရက်မှာနေရာချထားပေးထားပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့လက်ပတ်တာမျိုးနဲ့ကံဘဲရွာမှာဖြစ်ပေါ်တဲ့မီးလောင်မှုဟာဒီဇင်ဘာလ30ရက်နေ့မနေ့အစောပိုင်း2နာရီလောက်ကနေစတင်ပြီး6နာရီလောက်အထိလောင်ကျွမ်းခဲ့တာဖြစ်ပါတယ်။မီးလောင်မှုအခြေအနေကိုကံဘဲရွာသားတဦးကအခုလိုပြောပြပါတယ
်။အင်ဂျီကတော့136လုံးတိကျရရှိတယ်။ဒါပေမဲ့လူဦးရေအခုတည်းကတော့မှန်းလို့မရဘူး။ဟုတ်ကဲ့အဓိကလောင်သွားတာတော့ဈေးဆိုင်တန်းတွေပဲပေါ့။ဈေးဆိုင်တန်းဆိုတော့အဲ့ဒီမှာတကယ်အချက်ကျကျတဲ့နေရာပေါ့။အဲ့ဒီတော့အကုန်လုံးဘာမှမကြောက်ဘူး။အဲ့ဒီကနာဒန်တစ်ချောင်းလုံးကအကုန်လုံးဈေးဆိုင်ကြီးတယ်ပေါ့။တော်များများပဲ
မီးလောင်မှုကြောင့်ထိခိုက်သေးဆုံးတာမရှိဘူးလို့လည်းပြောပါတယ်ကံပဲကျေးရွာကမီးပေးတင်သူတွေကိုတော့လက်ပွတ်တာမျိုးကလူမှုအသင်းဖွဲ့တွေနဲ့ဌာနဆိုင်ရာတွေကလာရောက်ကူညီပေးနေတယ်လို့ကံပဲရွာသားကဆက်ပြောပါတယ
်ယခုတည်းကတော့အကူအညီပေးနေကြတော့မယ်ဒါနေကြလုံးရပ်ပဲလူမှုဖွဲ့စည်းရများတာပေါ့နော်အာနာပါညီဘက်ကတော့တိုင်းဝင်ကြီးဗန္ဓာရေးဝင်ကြီးဦးဝင်းကိုကိုလာတယ်ရဟိုရဲတို့ဥစားမိသက်တို့ဒါကတော့သူတို့လည်းလာတာပေါ့နော်
ကံဘဲရွာကိုရောက်ရှိနေတဲ့လူမှုကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်တဦးကတော့မီးလောင်ကျွမ်းမှုကြောင့်ခံမှန်းခြေကျပ်သိန်း2000လောက်အထိဆုံးရှုံးနိုင်တယ်လို့ပြောပါတယ
်။အဲလောင်တဲ့ဟာကတော့ရွာရဲ့သုံးပုံတစ်ပုံဒီဘက်လောက်ရှိတယ်။ဒီနေရာကပဲလုံငန်းရှင်ကြီးရှိတယ်။ဒီနေရာကပဲဆိုင်ပြီးတော့စီစီသားကဒီရွာရဲ့ဟိုကံဘဲရွာရဲ့အနေထားကအဲ့နေရာမှာပဲအချောင်းဝယ်စီထားတဲ့ပြင်အဲ့ဒီခွင်တစ်ခုလုံးလောက်ပါတယ်ပြောပါ။ကျွန်တော်တို့လေခံမှန်းကြီးရတာချမ်းမြင်တော့ဗျာအနည်းဆုံးကျပ်သိန်းအော်2000 3000လောက်တော့ရှိ
လောလောဆယ်မှာတော့မိဘတင့်သူတွေကိုနီးစပ်ရာဆွေမျိုးသားချင်းအိမ်တွေနဲ့မဟာအောင်မြေဆန်ဘုန်းကြီးကျောင်းကဇရက်တွေမှာနေရာချထားထားပါတယ်လက်ပွတ်တာမျိုးနဲ့မိသက်ဌာနကိုဆက်သွယ်မေးမြန်းရမှာတော့မီးလောင်ပျက်စီးသွားတဲ့နေအိမ်ပေါင်း213လုံးရှိပြီးဆုံးရှုံးမှုပမာဏကျပ်ငွေသိန်းပေါင်း990လောက်ရှိကြောင်းခန့်မှန်းပါတယ်လက်ရှိအခြေအနေမှာတော့ဘာကြောင့်မီးလောင်မှုစတင်ဖြစ်ပွားသလဲဆိုတာကိုစုံစမ်းနေဆဲဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံမိသက်ဦးစီးဌာနက2013ခုနှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိ17လအတွင်းမှာမီးလောင်မှုအကြိမ်ပေါင်း1500ကျော်ဖြစ်ပွားခဲ့ကြောင်းနဲ့ဆုံးရှုံးမှုပမာဏကျပ်ငွေတန်ပေါင်း3800ကျော်ဆုံးရှုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီလ10ရက်နေ့ကရန်ကုန်မြို့ကန္ဓမာလက္ခဏာကုန်းတိုင်းမီးလောင်ကျွမ်းမှုမှာတော့လူ9ယောက်သေဆုံးခဲ့ပါတယ်။